NCA အပြစ်ရလက်မှတ်မရေးထိုးနိုင်သေးတဲ့ KIO ကချင်လွတ်လပ်ရေးအဖွဲ့နဲ့မြန်မာအစိုးရစစ်တပ်တို့ကြားဒီကနေ့မနေ့ကချင်ပြည်နယ်ဖားကန့်မြို့နယ်ဖားကန့်လမ်းမှာတိုက်ပွဲနှစ်ကြိမ်ပြန်လည်ဖြစ်ပွားခဲ့ပါတယ်။တိုက်ပွဲကနေပြစ်ခတ်တဲ့လက်နက်ကြီးကြီးတွေဟာရွာဘေးကိုကျနေခဲ့လို့ဒေသခံတွေစိုးရိမ်မှုတွေဖြစ်ပွားနေတယ်လို့လည်းဆိုပါတယ်။ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်ကိုနိုင်ကွန်းကအပြည့်စုံသတင်းပေးပို့ထားပါတယ်ရှင်
။ကလသံကြတိုက်ပွဲရပ်တန့်နေတဲ့ကချင်ပြည်နယ်ဖားကန့်မြို့နယ်ထဲမှာဒီကနေ့မနေ့မှာမြန်မာတပ်မတော်နဲ့ GIO ကချင်လွတ်လပ်ရေးအဖွဲ့တို့ကြားတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တာပါ။ဒီမနေ့9နာရီလောက်မှာဖားကန့်မြို့နယ်ကောင်လူရန်လမ်းအထက်နဲ့စနေလောက်မှာနိုင်ရချေးရွာဝန်းကျင်ကတ်မော်ဆုရွာမှာတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တယ်လို့ကတ်မော်ဆုချေးရွာနယ်ခရီးရန်တဲအုပ်ရှာလူကပြောပါတယ်
အဲ့ဖကနာကိုလူយ៉ាងသတိရင်အောင်တောင်ကိုအိုက်ကားမှာ KAD ကားလမ်းပေါ်ထွက်လာလို့အဲ့ဒါဖြစ်တာပါဒီတလားတော့တရားနည်းနည်းယူနေခုမဟိုយ៉ាងဖြစ်လာတဲ့ပုံဖြစ်နေ
ဒီလိုဖြစ်ပွားခဲ့တဲ့စိုက်ပွဲတွင်လက်နက်ကြီးပစ်ခတ်မှုတွေအတွက်ဒေသခံတွေကြောက်ရွံ့နေတယ်လို့အဆိုပါကတ်မော်ဆုခရီးရန်တင်းအုပ်ရှာကပဲဆက်ပြောပါတယ
်ဒီနေ့လက်နက်ကြီးထောက်လုံးလောက်ကုရဲအဲ့ဒါလူအမေမှာကြားတယ်တဲ့လုံးဒီလိုတို့ယူမှုရှိတာပေါ့ဘာလို့ဆိုတော့လက်နက်ကြီးကတို့ရမ်းကြည့်တယ်ဆိုတော့နေရာမကြီးကြလာနေနေဟိုအဲ့မှာမော်ရီလေးရှိတယ်ဒီမော်ကြားထဲမှာလည်းကြားတယ်တဲ့လက်နက်ကြီးရမ်းကြည့်တာအဲ့ဒါပဲတော့ဆရာကောင်းတာပါ
ဒီလိုစိုက်ပွဲဖြစ်ပွားမှုကြောင့်ဖကတ်လမ်းကြောင်းဟာကားသွားလာရပ်တန့်နေတယ်လို့ညနေပိုင်းလောက်မှပုံမှန်နေသားကိုပြန်လည်ရောက်ရှိလာတယ်လို့သူကဆိုပါတယ်။ဒီဖြစ်ပွားနေတဲ့စိုက်ပွဲစဉ်နဲ့ပတ်သက်လို့ KIU ကချင်လွတ်လပ်ရေးအဖွဲ့ပြန်ကြားရေးဌာနကိုဆက်သွယ်မေးမြန်းရမှာတော့တာဝန်ခံသုဘူမူကြီးနော်ပူကအခုလိုပြောပါတယ်
။တမတော်ဘက်ကဒီတစ်ပတ်တော့တို့မှတော်တော်များများသိကြောင်းတွေထူးတာတွေဆိုတဲ့သတင်းတွေအရကျွန်တော်ကြားပါတယ်။ဆိုတော့ဒီမှာပါလူခတ်တတ်နေတဲ့ရင်ဆိုင်တဲ့ပွဲတွေဖြစ်နေလို့ကျွန်တော်ထင်မိပါတယ်။
ဒီတိုက်ပွဲပြစ်စဉ်တွင်နှစ်ဖက်စီးကိုက်မှုအခြေအနေကိုတော့အတိမပြုတ်နိုင်သေးသလိုမြန်မာတပ်မတော်ဘက်ကလည်းသတင်းထုတ်ပြန်တာမတွေ့ရသေးပါဘူး။ကချင်လွတ်လပ်ရေးဖွဲ့ KIU ဟာမြန်မာစိုးရနဲ့ NCA ပြည်ရက်လက်မှတ်မရေးဆိုးနိုင်သေးသလို2018ခုနှစ်ကတည်းကစပြီးမြန်မာတပ်မတော်နဲ့တကြောပြန်တိုက်ပွဲဆက်တင်ဖြစ်ပွားလာနေခဲ့တာပါ။နှစ်ဖက်တိုက်ပွဲတွေကြောင့်တိုက်ပွဲဖြစ်ပွားရသေးတာကဒေသခံသတိကြော်ဟာမြကြီးနားဝိုင်းမော်မန်စီနဲ့ KIU ဌာနချုပ်ဝန်းကျင်သရုတ်နယ်စပ်တွေဘက်မှစစ်ဘေးသိမ်းရှောင်နေရပါတယ်။လက်ရှိမှာ KIO ထိန်းချုပ်နယ်မြေနဲ့တရုတ်နယ်စပ်ဘက်မှာရှိတဲ့စစ်ဘေးရှောင်ဒုက္ခသည်တွေအတွက်စန္ဒရိခာကူညီပို့ဆောင်ဖို့အစိုးရကနေပိတ်ပင်ထားတယ်လို့ကချင်ငင်းချမ်းရေးကျူးဆောင်ဥလမိုင်ကွန်ကြာကပြောပါရယ
်တမိုင်းလမ်းဘက်ပေါ်တယ်နော်ဒီဘမော်လမ်းလမ်းဘက်တို့စံပြဘူးလမ်းဘက်အဒီစပ်ကနေခွင့်ပြုမြေကြီးတော့မပေးထားဘူးကြလုံလုံချုံရရဆိုပြီးတို့ပိတ်ပင်ထားရှိတယ်ပံပိုးတဲ့ဟာကိုလည်းပဲခွင့်မပြုဘူးဆိုတော့တို့ကခက်ခဲတော့အများကြီးရှိတယ်ဒီဆက်ရဒီနေစပ်ပင်ရတခြားလုံးကတော့ KIO အဖက်ကနေပြီးတော့တို့ဆောင်ရှောက်ထားတယ်ဆို
ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွင်လူသားချင်းစာနာမှုဆိုင်ရာကူညီပေးရေးဖွဲ့စည်းတွေကိုအစိုးရကနေသွာလာခွင့်ကန့်သတ်ထားတဲ့အတွက်အကူအညီပေးရေးလုပ်ငန်းဆောင်ရွက်ရာမှာအခက်အခဲကြုံနေရတယ်လို့လဲ UNOCHR ရဲ့အောက်တိုဘာ3ရက်နေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။နိုင်ငံတော်သံမင်ခံပုဂ္ဂိုလ်သောအောင်ဆန်းစုကြည်အနေနဲ့ကတော့2019ခုနှစ်ဟာငြိမ်းချမ်းရေးနှစ်ဖြစ်သတ်မှတ်ပြီး27ရာစုပင်လုံကပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုနှစ်ကြိမ်တိုင်တိုင်ကျင်းပခဲ့ပေမဲ့လက်ရှိပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာရှေ့ကိုမသက်လှမ်းနိုင်သေးတဲ့အခြေအနေမှာရှိနေပါတယ်။လက်ရှိကချင်းပြည်နယ်ရှမ်းပြည်နယ်တွင်းမှာမြန်မာတပ်မတော်နဲ့တိုင်းဒေသနဲ့ကန်ဖွဲ့တွေနဲ့စစ်ရေးသင်းမာနေဆဲဖြစ်တယ်လို့တိုက်ပွဲကြောင့်ဒေသခံတွေကလည်းစစ်ဘေးလွတ်ရာကိုစစ်ပြေးဒုက္ခသည်ဖြစ်တိမ်းရှောင်နေရဆဲအခြေအနေမှာရှိနေပါတယ်ခင်ဗျာ။